ကုလသမဂ္ဂလုံခြုံရေးကောင်စီမှအမြဲတမ်းနေရတရားကိုအာဖရိကနိုင်ငံတနိုင်ငံကမကြမီရရှိမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။အမြဲတမ်းဖွဲ့ဝင်၅နိုင်ငံကအဆိုပြုချက်ကိုထောက်ခံလိုက်ပြီးတဲ့နောက်မစ္စတာအန်တိုနီယိုဂူတာရက်စ်ကအခုလိုပြောလိုက်တာပါ။လုံခြုံရေးကောင်စီမှအာဖရိကတနိုင်ငံအဖွဲ့ဝင်နိုင်ငံအဖြစ်မပါဝင်တာဟာပြောင်ပြောင်တင်းတင်းမတရားမှုဖြစ်ပါတယ်လို့ယူဂန္ဒနိုင်ငံကံပါလာမြို့မှာသတင်းတောက်တွေကိုအတွေ့အမှုချုပ်ကပြောကြားပါတယ်။အမြဲတမ်းအဖွဲ့ဝင်အဖြစ်အ ਨੇ စုံအာဖရိကတနိုင်ငံရှိဖို့တခြားအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကလိုလားကြပါတယ်လို့လည်းသူကဆိုပါတယ်ဒီလိုရမယ်ဆိုတာအမခံချက်တော့မရှိသေးပါဘူးလို့လည်းသူကပြောလိုက်ပြီးအခုလိုပြောင်ပြောင်တင်းတင်းမတရားတာကိုပြင်ဖို့အတွက်ဂူလာတမ်ကလုံခြုံရေးကောင်စီပြုပြင်ပြောင်းလဲရေးကတစိ့တစ်ပိုင်းဖြစ်နိုင်ပါတယ်လို့မစ္စတာအန်တိုနီယိုဂူတာရက်စ်ကပြောပါတယ်လုံခြုံရေးကောင်စီကိုပုံမကျပြန့်စွာဖွဲ့စည်းဖို့အာဖရိကနိုင်ငံတွေကတွန်းအားပေးနေကြတာပါလုံခြုံရေးကောင်စီဟာစီရဲရအေးယူနိုင်တယ်လို့ပိတ်ဆို့အေးယူတာကိုလည်းအစုံဖြတ်ချမှတ်နိုင်တဲ့ကုလသမဂ္ဂရဲ့တခုသေးသောလုပ်ပိုင်ခွင့်ရှိတဲ့နေရာဖြစ်ပါလေခင်ဗျာ။